America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်။ VOA American အသံရဲ့2018ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ19.25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။စင်ကာပူမှာလှုပ်ဖို့စီစဉ်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ညှိနှိုင်းဆောင်ရွက်နေဆဲဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေတဲကလူ60ကျော်ကိုမနေ့ကပြန်လည်လက်ခံခဲ့တဲ့အကြောင်းမြန်မာအစိုးရကပြောပါတယ်။ဒီသတင်းနေနဲ့အတူထိပ်တန်းရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိပ်တန်းရောက်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ကိုအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုဦးစွာစီစဉ်မယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီအပေါ်မှာဒုက္ခသည်တွေရဲ့သဘောထားကဘယ်လိုရှိပါသလဲ။
မမအစီအပကတော့ကလေးမိမလူကြီးပါအာသာအဖြစ်ပြီးတော့သူတို့ကမမမတန်ဆွတ်ဆွတ်တာရှိတယ်ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခတွေကအာသာဖွင့်နဲ့ဘာမှဖြစ်နေမှုရှိတယ်လို့မဟုတ်ဘူ
းဒုက္ခတွေတူပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီကြောင်းနဲ့တူမွတ်စလင်တွေရဲ့ရမဒန်ကာလအမေရိကန်တဝန်လိုအပ်နေသူတွေကိုအစ္စလာမစ်ကူညီရေးအဖွဲ့ကအစားအစာဝေငှပေးတဲ့အကြောင်းနယူးယောက်ဘရိုကလင်းကအလုတ်ကင်အခွင့်လန်းပြပွဲနဲ့လိုအပ်ချက်တွေရှိနေတဲ့အိန္ဒိယနိုင်ငံရဲ့လူငယ်တွေနဲ့တိုးပွားလာတဲ့တက်ကြီးရွယ်အိုတို့ရဲ့လိုအပ်ချက်တွေကိုဖြည့်ရှင်းပေးနိုင်မဲ့စာတင်ကြောင်းလေးတစ်ကြောင်စတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညုံတို့ကပြောပြပေးပါအောင်ရှင်။
စင်ကာပူမှာကျင်းပဖို့စီစဉ်ထားခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ညနေပိုင်းအင်ပီရိုအိုဗယ်အော့ဖ်စ်သမ္မတရုံးခန်းမှာသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးမှုတွေကတိတ်ကိုအဆင်ပြေတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တွေ့ဆုံဆွေးနွေးပြီးအပိသက်တစ်ခုခုထွက်ပေါ်လာဖို့အရေးလူတွေကတွေ့မြင်လိုနေကြတယ်လို့ထင်မြင်တဲ့အကြောင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားအတွက်ရောတောင်ကိုရီးယားဂျပန်ကဘာကြီးတစ်ခုလုံးအမေရိကန်နဲ့တရုတ်တို့အတွက်လည်းသိက္ကိုကောင်းမွန်မှာဖြစ်တဲ့အကြောင်းဒီအတွက်လူပေါင်းများစွာစူးစမ်းနေကြပြီးအဆင်ပြေပြေရှိပါတယ်လို့လည်းသမ္မတထရန့်ကပြောပါတယ်စင်ကာပူမှာကျင်းပမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိုဆက်ပြီးလုပ်ရမယ်လို့တောင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကလည်းတသမတ်ထဲခံယူထားတဲ့အကြောင်းမနေ့စနေနေ့ကမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်ရှင်
။ဂျွန်လ၁၂ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့ဆောင်ရွက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်ကိုတိုက်တွန်းခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါရယ်။စနေနေ့တုန်းကတောင်မြောက်ခေါင်းဆောင်နှစ်ဦးဒုတိယကြိမ်တွေ့ဆုံခဲ့တဲ့အချိန်မှာခုလိုမျိုးတိုက်တွန်းလိုက်တာဖြစ်ပါရယ်။စင်ကာပူမှာဂျွန်လာလဲလုံးမဲ့စီဝေးကိုသမ္မတထရမ့်ကဂျာတာရီနီတုန်းကဖျက်ခဲ့တဲ့နောက်တောင်မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အတွက်မြောက်ကိုရီးယားဘက်ကနေပြီးတော့ကမ်းလှမ်းလှုပ်ဆောင်ခဲ့တာပါတောင်မြောက်ခေါင်းဆောင်နှစ်ဦးဟာအရင်ဂျွန်လာကတွေ့ခဲ့တဲ့ပန်ဂျွန်မွန်ကြီးရွာမှာပဲတွေ့ဆုံခဲ့ပါတယ်လာမဲ့ဂျွန်လာ7ထိပ်သီးဆွေးနွေးပွဲဟာအောင်အောင်မြင်မြင်ဖြစ်တဲ့လို့သူရောမြောက်ကိုရီးယားခေါင်းဆောင်ကင်မြောနှစ်ဦးစလုံးသဘောထားတူခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတွေ့ဆုံမှုအပြီးမှာသတင်းထုတ်တွေကိုပြောပါတယ်သမ္မတထရမ့်ကတော့သူဖျက်ခဲ့တဲ့စင်ကာပူဆွေးနွေးပွဲပြန်ဖြစ်လာနိုင်တယ်ဆိုပြီးတော့စီနီကတော့ပြောလာပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းအနေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့တွေ့ဆုံဆွေးနွေးပွဲအတွက်ပိုင်းဖြတ်ထားစေရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဒီအတွက်ထိတ်တိုက်တွေ့ဆုံမှုအဆုံးသတ်ပြီးတော့ပူးပေါင်းဆောင်ရွက်လိုတယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကပြောတယ်လို့ဆိုပါတယ်။တောင်မြောက်ခေါင်းဆောင်နှစ်ဦးဟာခုလာမဲ့ဂျွန်လ၁ရက်နေ့ထပ်တွေ့ဖို့သဘောတူခဲ့ပြီးတော့နှစ်ဖက်ထိတ်တန်းစစ်ကောင်းဆောင်တွေတွေ့ဆုံကြဖို့အစီအစဉ်ကိုလည်းညှိနှိုင်းကြမှာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ချခဲ့ရတဲ့အသက်26နှစ်အရွယ်ဂျိုရှာဟော့ဟို့ပြန်လည်လွတ်မြောက်လာခဲ့ပြီးသူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအမေရိကန်သမ္မတအင်ပီရိုမှာသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်။ဟို့ကိုလည်းတတိကောင်းလှတဲ့အကြောင်းသမ္မတထရန့်ကချီးကျူးခဲ့ပါတယ်။ဟို့နဲ့ဗင်နီဇွဲလားနိုင်ငံသူဇနီးဖြစ်သူသမာရာကန်ဒလိုတို့ကိုမနေ့စနေနေ့ကသူတို့လွတ်မြောက်ရေးကူညီညှိနှိုင်းပေးသူအထက်လွှတ်တော်အမတ်ဘော့ကော့ကာနဲ့အတူအမေရိကန်ကိုပြန်လည်ရောက်ရှိလာတာပါ မိုမန်ခရိယန်သာသနာပြုသူဖြစ်ခဲ့တဲ့ဟို့ကကန်ဒီလိုကိုလက်ထပ်ဖို့အတွက်2016ခုနှစ်ဇွန်လမှာဗင်နီဇွဲလာကိုသွားရောက်ခဲ့တာပါဒါပေမဲ့လည်းသူတို့နေတဲ့အင်ယာအဆောက်အဝင်းကိုရဲကဝင်ရောက်စီးနှင်မှုမှာတိုက်ခတ်ရေးသုံးတနက်တလက်နဲ့ဘုံးတွေတွေ့ခဲ့ပြီးတဲ့နောက်မှာသူတို့ဇုံတွဲကိုရဲကဖမ်းခဲ့ပါတယ်လက်နက်တွေတိုးဝှက်ထားမှုဆွဲချက်ကိုတော့နှစ်ဦးစလုံးကညင်းခဲ့ပါတယ်ဗင်နီဇွဲလာနိုင်ငံကနေဟို့လွတ်မြောက်လာပြီမယ်လို့လဲဗင်နီဇွဲလာအပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒတော့မပြောင်းလဲဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရုံးကကြေညာချက်ထုတ်ထားပါတယ်ရှင်
ဘရိတ်တီဖြတ်ချမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ဥပဒေကိုဖျက်သိမ်းမှုအတွက်အိုင်လန်သမ္မတနိုင်ငံဆန္ဒခိုင်ပွဲပြုလုပ်ရမှာဥပဒေဖျက်ရေးကိုအနိုင်ရလိုက်တာမို့လို့ကိုရင်ဖြတ်ချမှုစန့်ကျင်ရေးလှုပ်ရှားမှုတွေအတော်လေးကိုထိခိုက်သွားတယ်လို့ဆိုရမှာပါစနေနေ့မှာနောက်ဆုံးရလဒ်ကိုကြေညာဖို့အတွက်ဒပ်ပလင်ရဲတိုက်ကတရားရုံးမှာလူပေါင်းများစွာနိုင်နဲ့ချီပြီးတော့ဆောင်ဆိုင်နေခဲ့ကြပြီးတော့ရလဒ်မှာတော့ဒီဥပဒေကိုပယ်ဖျက်ဖို့အတွက်66ရာခိုင်နှုန်းကမဲပေးသဘောတူပြီးလက်ရှိဥပဒေတိုင်ထားဖို့ထောက်ခံသူကတော့33ရာခိုင်နှုန်းပဲရှိပါတယ်လူငယ်တွေရုံးကန်တော်လန်နဲ့လှုပ်ရှားမှုတစ်ခုနိုင်ရလိုက်တာမို့လို့အင်မတန်ကိုပျော်ရွှင်ဝမ်းမြောက်ရတယ်လို့တက်ကြွလှုပ်ရှားသူတူကပြောပါတယ်ပရိသတ်ဖြတ်ချခွင့်ကိုတင်းကြပ်ကြပ်လှုပ်ထားတဲ့ဖွဲ့စည်းပုံရဲ့အထမမြောက်ပြင်ဆင်ချက်ပုံမှန်ကိုဖျက်သိမ်းဖို့အတွက်မဲပေါင်း 1.4 တန်းကမဲပေးထောက်ခံပြီးတော့မဲ 9 သိန်းကျော်ကတော့ဒီပုံမှန်အတိုင်းပဲဆက်ထားဖို့ဆန္ဒပြုခဲ့ပါတယ်ကက်သလစ်ဘာသာကူးကွယ်ယုံကြည်မှုအားကောင်းတဲ့အိုင်ယာလန်နိုင်ငံမှာကိုယ်ဝန်ဖြတ်ချခွင့်အမျိုးသမီးအခွင့်အရေးလှုပ်ရှားမှုရဲ့သမိုင်းဝင်အောင်ပွဲတစ်ရက်လည်းဖြစ်သွားပါတယ်အနိုင်ရတဲ့မဲအီအတွက်ဟာရခင်တွက်ထားတာတဲ့ပုံများနေပြီးတော့ဒီရလက်ရဆိုရင်တော့ Iris အမျိုးသမီးတွေအနေနဲ့ပထမဆုံးအကြိမ်ဖြစ်တဲ့ကိုဝင်ဖြတ်ချခွင့်လွယ်ကူစေဖို့အတွက်တရားဝင်အခွင့်အရေးရရှိသွားပြီဖြစ်ပါတယ်။1983ခုနှစ်ကပြောင်းလဲတဲ့အဲ့ဒီဥပဒေအရဆိုရင်တော့ကိုဝင်ဆောင်အမျိုးသမီးရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ဆိုတဲ့လုံလောက်တဲ့အထောက်အထားရှိမှသာကိုဝင်ဖြတ်ချခွင့်ကိုရပြီမဲ့အခြားဘလို့အကြောင်းကြောင်းဖြစ်စေကိုဝင်ဖြတ်ချခွင့်ကိုတင်းကြပ်တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွင်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြရသူတွေထဲက62ဦးကိုမနေ့စနေနေ့တုန်းကငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်ဘင်္ဂလားဒေ့ရှ်ဖက်ကနေ့ရက်စွန့်ခွာထွက်ပြေးသူတွေသူတို့သဘောဆန္ဒအလျောက်မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာနေပြီးဒီလိုဝင်ရောက်လာသူတွေကိုအကြမ်းဖက်မှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးတဲ့နောက် 58 ဦးကိုပြစ်ဒဏ်လွတ်ငြိမ်းခွင့်ပြု 4 ဦးကိုတရားစွဲဆိုမှုရုပ်သိမ်းပြီးစုစုပေါင်း62ဦးကိုဘူးသီးတောင်မြို့ကနေငခုရပြန်လည်လက်ခံစခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်ကဆိုပါတယ်ဒီလူတွေကိုတော့လှပိုးကောင်ဂျားစခန်းမှာခိတ္တနေထိုင်နိုင်ရေးဆက်လက်လှုပ်ဆောင်ပေးသွားမယ်လို့လည်းပြောထားပါတယ်ရခိုင်ပြည်နယ်အချမ်းဖတ်မှုတွေကနေထွက်ပြေးရတဲ့မိသားစုဝင်5ဦးကိုပြန်လည်လက်ခံခဲ့တဲ့အကြောင်းပြီးခဲ့တဲ့ဧပြီလ14ရက်နေ့တုန်းကမြန်မာအစိုးရကကြေညာခဲ့ပြီးတလကျော်ကြာဒုတိယအတုပ်အဖြစ်ဝင်ရောက်လာတာလည်းဖြစ်ပါတယ်မြန်မာအစိုးရထုတ်ပြန်ချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကစုစုပေါင်း68ဦးကိုမြန်မာဘက်ကလက်ခံခဲ့ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးချင်ရသူတွေဟာပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုမသိကြဘူးလို့လည်းမြန်မာအစိုးရကပြောဆိုထားပါတယ်။ဒီလူတွေကမြန်မာနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာမှုနဲ့ဖမ်းဆီးအရေးယူပြီးတချို့ကတော့ပြစ်ဒဏ်ချထားတဲ့အကြောင်းလဲအစိုးရထုတ်ပြန်ချက်မှာပါရှိပါတယ်။ရခိုင်ပြည်နယ်အကြမ်းဖက်မှုမှာပတ်သက်သူတွေကိုထိထိရောက်ရောက်အရေးယူမယ်လို့လည်းထုတ်ပြန်ချက်ကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ခြေစိုက်စခန်းတစ်ခုကိုဘုံပောက်ကွဲပစ္စည်းတွေအပြည့်တင်ထားတဲ့ truck ကားငယ်တစ်စင်းနဲ့တေခံဘုံခွဲတိုက်ခိုက်တာကြောင့်စစ်သား၈ဦးထက်မနည်းသေဆုံးပြီးတော့ဆယ်ခန်းကျော်တန်ရရသွားပါတယ်။တိုက်ခိုက်မှုဟာ Helmand ပြည်နယ်အတွင်းကပြိပခါတွေဖြစ်နေတဲ့ Not Ali ဒေသမှာတနင်္ဂနွေနေ့မနေ့ပိုင်းကဖြစ်ခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရသူက VOA ကိုပြောပါတယ်။အထူးခိုက်တဲ့ပတ်သက်လို့လည်းသူကအတည်ပြုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်အဖွဲ့ကချက်ချင်းဆိုလို့တုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုကြောင့်မလို့အာဖဂန်လူမျိုးတက်သားတရာကျော်ထိခိုက်သေဆုံးခဲ့တယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရသူကထုတ်ပြန်ပါတယ်။ဒါပေမဲ့လို့တာလီဘန်အနေနဲ့ခုလိုမျိုးသတင်းမျိုးကိုချက်ကားပြီးတော့ထုတ်ပြန်လေးတော့ရှိပါတယ်။ Helmand ပြည်နယ်ဟာဆိုလို့ရှိရင်ဒေသအတွင်းဘိန်းဆိုင်ပြုံးထုတ်လုပ်မှုအဓိကကျတဲ့နေရာဖြစ်တယ်လို့ပဲ။အဲဒီက KIA တော်များများကတာလီဘန်တွေကထိန်းချုပ်လွှမ်းမိုးထားတာပါ။အခုဘုံခွဲတိုက်ခိုက်မှုဖြစ်တဲ့နေရာဟာမကြာသေးခင်ကပဲသဘုံတွေလက်ထက်ကနေပြီးတော့စစ်ရတပ်တွေထိန်းချုပ်ရယူခဲ့တဲ့နေရာလည်းဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်အခုလအစောပိုင်းကလေးကဆိုရင်တော့တာလီဘန်တို့ရဲ့မြေပြင်တိုက်ခိုက်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့် အာဖဂန်လူမျိုးရေးတပ်ဖွဲ့ရာဂတိုင်းလောက်ထိခိုက်သေဆုံးခဲ့ရတယ်လို့သိရပါတယ်။မကြာသေးခင်ကပဲပါလီမန်အမတ်တွေကိုအာဖဂန်ဆူရကဒီအမျိုးသားလူမျိုးရေးအခြေအနေနဲ့ပတ်သက်လို့ရှင်းလင်းတင်ပြမှုလုပ်ရမှာမေလပထမပတ်အတွင်းမှာပဲသဘုံတွေရဲ့လက်ချက်နဲ့လူမျိုးရေးဖွဲ့ဝင်252ဦးသေဆုံးပြီးတော့400ကျော်တရားရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ Syria နိုင်ငံမှာစစ်သွေးကြွတွေရဲ့ပြစ်ခတ်မှုကြောင့် Russia စစ်သား4ဦးသေဆုံးခဲ့ရကြောင်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တင်းကနွေနေ့မှာပြောပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းဒဲအဇာပြည်နယ်မှာဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းစစ်သား5ဦးထိခိုက်ဒဏ်ရာရတဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ရွှေပြောင်သွားလာနေတဲ့အစွန်းရောက်ဝါဒီအဖွဲ့တွေကဆီးရီးယားဆိုရရဲ့လက်နက်ကြီးတွေကိုညပိုင်းမှာဝန်ရောက်တိုက်ခိုက်မှုအတွင်းအခုလိုတိုက်ပွဲဖြစ်ခဲ့တာပါရှင
်။လကဘာဘော်ခြေချခဲ့တဲ့ဇုတ်ထမြောက်လူသားလဲဖြစ်နောက်ပိုင်းမှာတော့လကဘာဘော်ဆင်းသက်တဲ့ပကြီကားတွေကိုရေးဆွဲခဲ့သူဖြစ်တဲ့အပိုလို12အာကသတရေကောင်အလန်ဘင်းကွယ်လွန်သွားပါတယ်။သူကွယ်လွန်ချိန်မှာအသက်86နှစ်ရှိပါပြီ။ဘင်းဟာ1969ခုနှစ်နိုဘာလအတွင်းတုန်းကလဘော်ဒုတိယချိန်မြောက်ဆင်းသက်တဲ့အာဂသတရေကောင်ဖြစ်ပါတယ်။သူဟာလကဘာပေါ်မှာစုစုပေါင်း31နာရီနှစ်ကြိမ်ထွက်ပြီးတော့လမ်းလျှောက်ခဲ့ပါတယ်။အာဂသရင်ရဲ့ယဉ်မှုဖြစ်တဲ့ Charles Conrad နဲ့အတူပဲလကဘာမြေပြင်ပေါ်ဆန်းသက်လည်လာမှုတွေလုပ်ပြီးတော့လကဘာပေါ်ကကြောက်ခဲနဲ့မြေသား85ပေါင်ကိုမြေပြင်ကိုတည်ဆောင်လာသူဖြစ်တယ်လို့သူရဲ့ကွယ်လွန်မှုနဲ့ပတ်သက်လို့ထုတ်ပြန်တဲ့ NASA ကြေညာချက်မှာဖော်ပြပါရယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန်ဦးတို့ကပြောပြခဲ့ကြတာပါအခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ဟာတရားမဝင်ဝင်ရောက်မှုနဲ့ဒေသခံအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူတာခံခဲ့ရပြီးသမရလူငင်းချမ်းကွင်းနဲ့လူငင်းတိခတ်မှာရှင်လူငင်းချမ်းသာကွင်းနဲ့ပြန်လွတ်ပေးခဲ့တယ်လို့နိုင်ငံတော်အတိုင်းမြန်မာရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်နေရက်ပြန်လာသူတွေဟာအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုတော့ဥစွာစီစစ်အရေးယူမှာဖြစ်ပါတယ်လို့လည်းဒီထုတ်ပြန်ချက်မှာဆိုထားပါတယ်ဒီအချက်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရက်ပြန်လာလူတွေအတွက်အဓိကစိုးရင်ချက်လို့ဖြစ်နေတာမို့ဒီအတွက်တမာတမတ်ကြတဲ့ဂျားဖွဲ့ကဝင်းဖြေရှင်းတင်တယ်လို့အကဲခတ်တွေကတိုက်တွန်းပါတယ်မတ်စုမွန်စုံစမ်းမေးမြန်းထားတာပါရှင်
ဒီကနေ့မေလ28ရက်နေ့ရက်စွဲနဲ့နေရက်စွန့်ခွာသူများဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ရောက်ရှိခြင်းဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာတော့မိမိတို့ရဲ့သဘောဆန္ဒအရောက်ပြန်ရောက်လာတဲ့သူတွေကအကြမ်းဖက်မှုတွေမှာပါဝင်ခဲ့ခြင်းရှိမရှိစစ်ဆေးပြီးတော့တမရရဲ့ပြစ်ဒဏ်လူငယ်ရင်းခွင့်ပြုသူ58ဦး၊တရားစွဲဆိုမှုရုပ်သိမ်းခံရသူ4ဦးစုစုပေါင်း62ဦးကိုမနေ့မေလ26ရက်နေ့ကဘူးစည်းတောင်ကနေပြီးတော့ငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ပြီးနိုင်ငံသဘောတူညီချက်နဲ့အညီလိုအပ်တဲ့ပုံစံတွေကိုဖြည့်ဆွတ်ပြီးရင်တော့လှဖိုးကောင်ဂျားစခန်းမှာခေတ္တနေရာချထားမယ်လို့ဆိုပါတယ်။တနိုင်ငံသဘောတူညီချက်တွေအရာလိုအပ်တဲ့ပုံစံဖြည့်လက်ခံရေးစခန်းတွေကနေတစ်ဆင့်ဝင်ရောက်ရမယ်ဆိုတာမသိလို့အခုကာလအတော်အတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကနေကိုယ့်အစီအစဉ်နဲ့ကိုယ်ပြန်လာတဲ့သူတွေကိုဒေသခံအဖွဲ့အစည်းတွေဘက်ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒီလူတွေကိုပြန်လည်လက်ခံရေးဂျားစခန်းမှာထားရှိနိုင်မှုအတွက်စနစ်တကျစီစစ်ပြီးတော့ကြားခံထားတဲ့ပြစ်ဒဏ်တွေကိုသမရကလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ဆက်လျင်းပြီးအကြမ်းဖက်မှုနဲ့ပတ်သက်သူတွေကိုတော့တရားဥပဒေစိုးမိုးရေးအရာထိရောက်စွာအရေးယူဆောင်ရွက်မယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းနယ်မြေရှင်းလင်းမှုတွေကြောင့်တင်းချီထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေမှာနေရရင်းကိုပြန်လိုပေမဲ့မတင်ကားမှုတွေနဲ့ဆွဆွဲပြီးဖမ်းဆီးအရေးယူခံရမယ့်အရေးစိုးရိမ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းနေဦးအီဆလန်ကပြောပါတယ
်မြမဆီရဘက်ကတော့ကလေးမိမလူကြီးပါအာသာအဖြစ်ရှိပြီးတော့သူတို့ကမမမကန်ဆွဆွတာရှိတယ်ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခတွေတွေကအာသာဖြစ်နေဘာမှဖြစ်နေလို့ရှိတယ်လို့မဟုတ်ဘူးအရင်တုန်းကလည်းမမအစီအပက်ကအင်တာနက်ဝက်ဆိုင်မှာတင်တာရှိတယ်အာသာဖွဲ့မှာအမျိုးသမီးတွေကလေးငယ်တွေကိုအဲ့လိုဆွဆွတာရှိတယ်အခုအမှပြည်တွင်းမှာအဖမ်းခံရတဲ့လူပေါင်းမကောင်းကြောက်တော့ပေါ့မောင်နဲ့ပုတိတော်မှာအခုအဖမ်းခံရတဲ့အပြင်းနဲ့ပြေသူတွေပါအဲ့မှာသူတို့ကိုလည်းအာသာဖြစ်စီပြီးတော့မမမကန်ဆွဆွပြီးတော့ဖိနှောက်တာပါအခုလည်းကျွန်တော်ဒီမှာရောက်လာတဲ့လူခုနှစ်တင်းကျော်ဆယ်တင်းကြီးပါလူတွေလည်းအခုလုံးကအဲ့လိုစူးရင်စိတ်နဲ့နေကြပါတယ်ကျွန်တော်တို့ရေပါတေးရှင်းလုပ်တဲ့အချိန်မှာအဲ့ဒါကိုလုံးဝဖိနှောက်ရမှာကကျွန်တော်တို့က ကိုနေရောက်ပြန်တော့မှာပါနောက်ဆုံးကျွန်တော်ကလောလောဆယ်တဲ့အဲ့ဒီစစ်ဆေးကြောင့်ကျွန်တော်ကပြန်ခွင့်ဆိုတာလုံးဝမဖြစ်နိုင်ပါဘူ
းအစိုးရဘက်ကလည်းနေနေတရားဥပဒေစိုးမိုးရေးအတွက်ထိရောက်စွာကြိုင်တယ်မှာဖြစ်တယ်လို့ဒုက္ခတဲ့ဒီဘက်ကလည်းမတရားဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေရှိတဲ့အတွက်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့တမာတမတ်ကြတဲ့ဂျားဝင်ဖြစ်ရှင်းမှုတွေရှိတဲ့နယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခင်စောဝင်းကဆိုပါတယ
်ဒီတမာတမတ်ချပြီးတော့ပြောရင် third party ပဲခေါ်ပေါ်ကွာ neutral ပဲခေါ်ပေါ်ကွာနော်ဒါတော့ကဘာမလိုက်မဲ့ဖွဲ့တစ်ခုကလည်းပြောရက်ပြီးပင်းရမယ်အဲ့ဒီခါကျမှပဲဖြစ်မယ်ဟိုဘက်ကဒီဘက်ကယုံကြည်မှုရှိနေမယ်ပြောကြတော့အဲ့လိုဝင်နိုင်မှာဟိုဘက်ကလည်းပြောမယ်ဆိုလို့ရှိရင်ဒီလိုအမကညာတစ်ခုပြီးမှာဟောပြောင်းဝင်လာမှာပဲနော်အခုဝင်လာတဲ့90တရားကသမားအနေနဲ့အဲ့လိုရှင်းဆောင်အောင်ပေးရဗိုင်းရပ်စ်တွေဒါကောင်းပါလေနော်ခုလူတွေပြန်လာမယ်ဆိုလို့ရှိရင်သူလည်းဒါလေးကတော့သူတို့ဟိုနှစ်သိမ့်မှုလေးတစ်ခုရမှာပေါ့ငါတို့လည်းထားစီရတဲ့ဥွေအိမ်တွေရားလေးနော်ဒါမလို့ကတော့ပြန်လာခဲ့ရတယ်ငါတို့ကတော့ကဲအဲ့နဲ့ဒါပေမဲ့အခုပြန်ထုတ်ပေးတယ်ဆိုတော့သူတို့လည်းကနည်းနည်းဝန်ဆောင်ပါပဲလေ။ဒါလေးကိုတော့ကျေစွပါရစေ။နော်
။ရခိုင်ပြည်နယ်အကြမ်းဖက်ဖြစ်စဉ်တွေအတွင်းမှာကို ARS အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်တယ်ဆိုပြီးဒေသခံမိုးစနစ်တော်တော်များများဖမ်းဆီးခံခဲ့ရတယ်လို့နှိရှေထောင်နှံတွေလည်းချမှတ်ခဲ့ရတာရှိလို့ဘေးလွယာကိုထွက်ပြေးတိမ်းရှောင်ခဲ့ရသူတွေများတယ်လို့ဒုက္ခသည်ဦးဤဇလန်ကပြောပြပါရစေ
။အခုခြေထဲမှာဖမ်းတန်နေရတယ်အစီမဲ့ရွာသားတွေကသူကဘာမှကောင်းတက်တာမရှိဘူး။အဲ့လိုဝန်ထမ်းတွေပါတယ်တပတ်ဟိုတပိကျင်းမှာအလောက်ပိုင်လုပ်ခဲ့တယ်။နောက်ဒီရောက်ရတယ်ကားလေနော်ဘာမှမသိတောင်ပြောင်းနားမလဲတဲ့အဲ့လိုလူတွေကအဖင်ခံရပြီးတော့အာသာစီပြီးတော့မမဆေးရကမမမကန်ဆစ်ဆစ်ပြီးတော့လက်ရှိပေါင်းတန်းချမိုင်းနေတာကိုကျွန်တော်တို့သိမြင်ရတယ်အခုလည်းဒီမှာရောက်လာတဲ့ဒုက္ခစရိယာနေရကိုပြန်မဆင်းရင်တို့ကမမဆေးရကလက်ချပင်တည်ပြီးတော့အာသာအဖင်နဲ့ဆင်းနေလို့ရှိတဲ့ကြည့်ပြီးတော့ပြန်စီမှာကိုအတူကအလုံးသိနေကြပါတယ်ခင်ဗျာ
အစိုးရဘက်ကတော့ဒုက္ခသည်တွေကိုလက်ခံဖို့အစဉ်သင်းဖြစ်နေပြီလို့ဆိုပေမဲ့အခုချိန်ထိကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်ဒုက္ခသည်တွေပြန်လည်ဝင်ရောက်လာတာမရှိသေးပါဘူး။နေရစွခွာသူတွေပြန်ရောက်လာလို့ရှိရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခြင်းမရှိရင်တော့အရေးယူဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုနှစ်ဦးနှစ်ဖက်သဘောတူညီခဲ့ကြတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆုမမရှင်အခုဆက်နားဆင်ရဖို့ရှိတဲ့သတင်းလွှာမှာတော့မေလလယ်ကနေဂျွန်လလယ်အထိဟာမွတ်စလင်တွေရဲ့ရမဒန်ကာလဖြစ်ပြီးဘဝအခြေအနေနှိမ်ပါကြသူတွေကိုကူညီကြတဲ့အချိန်လည်းဖြစ်တာကြောင့်အမေရိကန်တဝမ်းမျိုးကြီးတွေကအကူအညီလိုအပ်နေသူတွေကိုအစ္စလာမစ်ကူညီရေးအဖွဲ့ကနေအစားအစာတွေဝေငှပေးပါတယ်။ Virginia ပြည်နယ် Alexandria မြို့ခံအဖွဲ့ဟာဆိုရင်လည်းနိုင်ငံပေါင်း40ကျော်ကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့နေပါတယ်။ Ramadan အစားအစာဝေငှတာကြောင့်အကူအညီလိုအပ်နေသူတွေအဆင်ပြေသွားတဲ့အကြောင်း Debra Block ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်။
မော်ရိုကိုနိုင်ငံကနေရွှေပြောင်းချေချနေထိုင်သူမလစ်ခါအဘူမာရက်ခါမိသားစုဝင်5ဦးအတွက်ဗာဂျီးနီးယားပြည်နယ် Falls Church မြို့ကဒါအယ်ဟီဂျရာအစ္စလာမစ်စင်တာကဝင်ခဲ့တဲ့ရမဒန်အစားအစာတွေကိုလက်ခံရယူသူတဦးပ
ါ
ကျွန်တော်တို့စားနေကြဆန်တကြားစီရီကိုတွေ့ရတော့ပျော်ပါတယ်ဒီအစားအစာတွေကတခြားလိုအပ်နေသူအိမ်နီးချင်းတွေအတွက်လည်းအထောက်အကူဖြစ်ပါတယ
်အစားအသောက်လာယူကြသူတွေထဲမှာလက်တင်အမေရိကနိုင်ငံကနေအီရက်ဆိုမာလီစတဲ့နိုင်ငံတွေကဒုက္ခသည်တွေလည်းပါဝင်ပါတယ်။ Islamic Center လူမှုကူညီရေးဌာနတာဝန်ရှိသူတဟာနီဂျဘာရင်က
The top numbers are coming from Syria.
Syria ကလူတွေအများဆုံးပါ။စိတ်ကောင်းစရာတွေ့ရတာကအိနောက်ဦးစီးအနေနဲ့အလုရှာနေစေဖြစ်ပြီးတော့ Master ဖွဲ့ရခဲ့တဲ့သူတွေတောင်မှအလုရဖို့မနေရှာနေကြရတာပါ
။ Ramadan ကာလမတိုင်ခင်ကတည်းကလူအပိတွေဟာအစားအသောက်တွေကိုအစင်းသင်းဖြစ်အောင်ထုတ်ပိုးပြင်ဆင်နေတာဖြစ်ပြီး Washington DC ကမွတ်စလင်မဟုတ်သူတွေအတွက်ပါပုံပေါင်းတထောင်လောက်လဲလှူဒန်းပါတယ်။စေတနာဝန်ထမ်းလူအပိ Said Dara က
We don't really distinguish
ဒါရောင်ဘာသာအယူဝါဒဘာမှမခွဲကြပဲကူညီလိုအပ်နေသူတွေကိုကူညီရပါ Ramadan အလှူဆိုပေမဲ့ဒီဘုံတွေဟာဘယ်သူမဆိုအကူအညီလိုတဲ့မိသားစုတွေအားလုံးအတွက်ပါ
မိသားစုဝင်တွေမိစေတငယ်ချင်းတွေနဲ့လာရောက်လှူအပ်ပေးသူတွေလည်းရှိပါတယ် Serena Diog က
I like the feeling of helping people
လူတွေကိုကူညီရတာကြိုက်ပါတယ်အထူးသဖြင့်တော့အခုလို Ramadan ကာလမှာအကောင်းဆုံးဖြစ်အောင်နေထိုင်သွားချင်တာကြောင့်ပါ
Hannah Bensadik က Virginia ပြည်နယ်တောင်ပိုင်းကနေ나이အတော်ကြာကောင်းမောင်းပြီးတော့လှူအားလာပေးသူပ
ါ Me and my family decided we would stay in the area ကျွန်နေရတဲ့သူတွေရဲ့ဘဝပို့ပြီးတော့အဆင်ပြေစေချင်လို့မိသားစုနဲ့အတူ9နာရီလောက်ကောင်းမောင်းပြီးတော့လှူအားလာပေးတာပါရှင
် Ramadan ကာလမှာတနေ့တာအစာရှောင်ပြီးနောက်ညဘက်မှာစားစရာအဆင်သင့်ရှိနေတာကြောင့်အခုလို့အကူအညီတွေရတဲ့အတွက်အလွန်ကျေးဇူးတင်ကြောင်းအစားအသောက်လက်ခံရရှိသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်ပါရှင်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်နယူးယောက်မြို့ဘရုတ်ကလင်းကအလုတ်ကင်ခွင်လန်းပြပွဲမှာတော့နယူးယောက်ရဲ့ရဲဌာနကနေပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အထိပါဝင်တဲ့ပြည်내နဲ့ပြည်ထောင်စုဆိုင်ရာဥပဒေထိန်းသိမ်းရေးဌာနတွေက မြို့ကမွတ်စလင်လူငယ်တွေနဲ့ထိတွေ့ပြီးအလောက်ကင်ခွင်းလန်းတွေနဲ့ပတ်သက်လို့အသိပေးရှင်းပြကြပါတယ်။ဒီပြပွဲကိုနယူးယောက်အခြေစိုက်လူမှုရေးအဖွဲ့အစည်းတစ်ခုကစီစဉ်တာပါ။ဒီအလောက်ကင်ပြပွဲကဘလောက်ရေးပါတယ်လဲ။ဘလို့အကျိုးရှိစေတယ်လဲဆိုတာကိုဌာနဆိုင်ရာကိုယ်စားလှယ်တွေပွဲစီစဉ်သူတွေတက်ရောက်သူတွေနဲ့ VOA သတင်းတောက် Anshuman Apt ကတွေ့ဆုံမေးမြန်းထားပါတယ်။မတ်တင်ကြီးထိုက်ပြောပြပေးမှာပါ။
မွတ်စလင်လူငယ်တွေအတွက်လောက်ကင်ခွင်းလန်းအထူးပြပွဲတစ်ခုကို Brooklyn ကKingsboro College မှာဒီလအစောပိုင်းကကျင်းပလာမှာတော့ဥပဒေထင်းထင်းရေးဆန်ရဌာနပေါင်းစုံမှာဘလို့အလို့ဂိုင်းတွေကကိုနဲ့တင့်တော်မလဲဆိုရကိုမွတ်စလင်လူငယ်တွေနဲ့သူတို့မိသားစုတွေလေ့လာခွင့်ရခဲ့ပါတယ်ဒီပြပွဲကိုလုပ်တဲ့ Council of People's Organization ကနယူးယောက်မှာနေကြတဲ့ဝင်ခွင့်နဲ့တဲ့အာရှຫນွေဘွားတွေနဲ့မွတ်စလင်ရွှေပြောင်းတွေကိုကူညီပေးနေတာဖြစ်ပါတယ်Council of People's Organization ရဲ့အလို့မှုဆောင်မိုဟာမက်ရာဇဘီကအခုလိုပြောပါတယ
်။ ये वाहिद प्रोग्राम जिसके अंदर सारी सिटी स्टेट
မြို့တော်ပြည်နယ်နဲ့ပြည်ထောင်စုဌာနပေါင်းစုံကလာရောက်ကြတဲ့တခုတည်းသောပွဲဖြစ်ပါတယ်။နယူးယောက်ရဲတပ်ဖွဲ့ကနေ FBI Secret Service အထိဌာနပေါင်းစုံရှိပါတယ်။သူတို့ရဲ့အလို့ကင်တွေကိုလူငယ်တွေကိုအသိပေးကြောညာကြတာပါ။ကျွန်တော်တို့ကလည်းကျွန်တော်တို့လူငယ်တွေကိုဒီဌာနတွေနဲ့ချိတ်ဆက်စေခြင်းပါတယ်။ဆိုရင်ကြောင်ရွံ့မှုမရှိပဲသူတို့လည်းဒီဌာနတွေမှာတာဝန်ထမ်းဆောင်နိုင်တယ်ဆိုတာကိုသိစေချင်တာပါ
ဌာနပေါင်းစုံကတာဝန်ရှိသူတွေကလည်းပွဲကိုလာရောက်သူတွေကိုအလို့အကန့်အခွင့်အလမ်းတွေနဲ့ပတ်သက်ပြီးရှင်းလင်းပြသကြပါတယ်အရက်ဆေးလိပ်လက်နက်နဲ့ဖောက်ခွဲပစ္စည်းဆိုင်ရာဘယူရိုကမက်ထရူဖလီမင်းကအခုလိုပြောပါတယ်
Events like this allow us to get our mission out.
ကျွန်တော်တို့ဌာနအကြောင်းကိုလူငယ်တွေ၊ကောလိပ်ကျောင်းသားအွယ်လူငယ်တွေကိုအသိပေးဖို့သူတို့လုံခြုံရေးအတွက်ကျွန်တော်တို့ဘာတွေလုပ်တယ်လဲဆိုတာတွေကိုဒီလိုပွဲတွေကြောင်းပြောပြခွင့်ရပါတယ
်။ကန်းချီဆောင်တက်ကဘူကြီးဂျွန်ဝဲကတော့အခုလိုပြောပါတယ
်။ I'm here to you know
ကန်းချီဆောင်တက်ရဲ့တာဝန်နဲ့ပတ်သက်လို့လူတွေသိမသိကြသေးတဲ့အကြောင်းတွေကိုနယူးယောက်ကလူငယ်တွေနဲ့တွေ့ပြီးပြောပြဖို့ဒီလိုလာတာပါ
။ဥပဒေထိန်းသိမ်းရေးအဖွဲ့အစည်းတွေမှာဘလို့အလုတ်ကင်တွေရနိုင်တယ်လေဆိုတာဒီပြပွဲကနေသိရှိလာရတယ်လို့ပြပွဲလာရောက်သူတချို့ကပြောပါတယ်။ကျောင်းသူတို့ဖြစ်တဲ့အမီနာအိဗရာဟင်ကတော့အခုလိုပြောပါတယ
်။ I learned that they really try to incorporate
သူတို့အလုတ်တွေမှာစိတ်ဝင်စားပြီးပူးပေါင်းလာကြစေဖို့သူတို့ကကြိုးပမ်းနေကြတာပါ။ကျမလိုကောင်းမှုချုံဝတ်တဲ့မွတ်စလင်အမျိုးသမီးတယောက်အနေနဲ့လည်းဒီအလုတ်တွေကိုဘာအခက်ခဲမှမရှိဘဲလုပ်နိုင်တယ်ဆိုတာကိုသိရလို့သိပြီးအထောက်အကူဖြစ်ပါတယ်။
ပြပွဲကိုလာရောက်တဲ့ကျောင်းသားတူဖြစ်တဲ့အဗ်ဒူလာအာရှတ်ကလည်းအခုလိုပြောပါတယ
် I like competition or in some competition
ကျွန်တော်ကရှင်ပြိုင်မှုကိုကြိုက်ပါတယ်ဒီဌာနတွေအားလုံးမှာရှင်ပြိုင်မှုရှိတယ်ဒီလိုဌာနတွေမှာကျွန်တော်အလုပ်လုပ်ချင်ပါတယ
်ဒီလိုပြပွဲတွေကမွတ်စလင်လူမှုအတိုင်းဝိုင်းနဲ့ဥပဒေထိန်းသိမ်းရေးဌာနတွေကြားကွာဟမှုတွေကိုထိစပ်ပေးနိုင်လိမ့်မယ်လို့လည်းပွဲစီစဉ်သူတွေကမျှော်လင့်ကြပါတယ် Council of People Organization ရဲ့အလို့မှုဆောင်မိုဟာမက်ရာဇဘီကအခုလိုပြောပါတယ
်ဂျွန်စီအေဂျင်စီယဟာပေဟမားရေဘချ်ကိုဘာတီကာရေဝိုအွန်စီစီ
ဒီနေရာရဲ့အနေနဲ့လူငယ်တွေကိုစူဆောင်းတဲ့အခါလူငယ်တွေထံကနေသင်ယူနိုင်ပါတယ်သူတို့ဘာတွေသင်နိုင်မလဲဆိုတော့ဒူးထိရှိတဲ့ရိုးရာအဝတ်အစားဝတ်တဲ့ပါကစ္စတန်ပဲဖြစ်ဖြစ်မွတ်စလင်လူသစ်တယောက်ကိုခန့်အပ်တယ်ဆိုရင်ဒီလိုအဝတ်အစားဝတ်တာကအစွန်းရောက်ဝါဒီဒါမှမဟုတ်လဲအကြမ်းဖက်ဝါဒီမဟုတ်ဘူးဆိုတာကိုသူတို့အနေနဲ့နားလည်သွားနိုင်ပါတယ်ဒီလိုဝှထားတာကဝှပြုဖို့အတွက်သာဖြစ်ပါတယ်ဒီလိုနီးနဲ့ဒီအဖွဲ့အစည်းတွေဌာနတွေအနေနဲ့ကျွန်တော်တို့ရဲ့ကူးကွယ်ယုံကြည်မှုကိုတပြေးပြေးချင်းသင်ယူလာနိုင်မှာပ
ါ Council of People's Organization ကဒီလိုကင်ပြပွဲကို2011ခုနှစ်ကတည်းကစပြီးတော့လုပ်ခဲ့တာပါဒီနှစ်ပြပွဲမှာတော့လူတစ်ထောင်ကျော်လာရောက်ကြီးစုခဲ့ကြပြီးနောက်နှစ်တွေမှာဒီထက်ပိုများလာမယ်လို့လဲပွဲတော်စီစဉ်သူတွေကမျှော်လင့်နေကြပါတယ်ရှင
်မတ်သိန်းကြီးထိုက်ပါရှင်အခုဆက်ပြီးလိုအပ်ချက်တွေရှိနေတဲ့အိန္ဒိယနိုင်ငံရဲ့လူငယ်တွေအတွက်ရောတိုးပွားလာတဲ့တက်ကြီးရွယ်ဦးတို့ရဲ့လိုအပ်ချက်တွေကိုပါဖြည့်ရှင်းပေးနိုင်မယ့်စာတင်ကြောင်းလေးတစ်ခုအကြောင်းကိုတင်ဆက်ပေးပါမယ်။ဒီစာတင်ကြောင်းကိုတွားရောက်လေ့လာခဲ့တဲ့အန်ဂျနာပါစရီချာကသတင်းပေးပို့ထားတာပါ။နန်းလောင်ကဆက်ပြောပြပါမယ်ရှင်
။ပင်စင်စားအင်ဂျင်နီယာကြီးချန္ဒရာရှက်ကာရိုက်ဟာသရီကန်ကိုတောင်မတ်စတူကန်ဖြစ်အောင်ဘလို့လုပ်နိုင်တယ်လဲဆိုတာတင်ချအခြေခံပြီးတော့သိပ္ပံနေကြတွက်ချက်တဲ့နည်းနဲ့ချောက်တန်ကျောင်းသားတွေကိုလက်တွေ့တင်ကြပေးနေပါတယ်။မြို့တော်ဒေးလီအင်းနီနွိုင်ဒါမြို့ပါရာမာရာမစ်ဗီလာလာယာစာတင်ကျောင်းမှာစည်စနာဝန်ထမ်းအဖြစ်လာရောက်တင်ကြားပေးနေသူတွေထဲမှာအင်ဂျင်နီယာဟောင်းကြီးချန္ဒရာရှက်ကာရိုက်လည်းသူအပါအဝင်ဖြစ်ပါတယ်။စီအန်နွန်ပါပြီးတော့ပညာသင်ဖို့အခွင့်မသာခဲ့ကြတဲ့ဒီအလဲတန်းကျောင်းကကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကနှိမ်ချနေတာပါ။ ဒါပေမဲ့လည်းဆရာဆရာမတွေရဲ့လေ့ကျင့်သင်ကြားမှု6လကြာရခဲ့ပြီးတဲ့အခါမှာတော့ Papal Somwalo ကျောင်းသူအတော်များများအမကောင်းကောင်းနဲ့အောင်ပြီးတော့ခုနှစ်တန်းတက်သွားကြပါတယ်
Practical
လက်တွေ့သင်ခန်းစာမျိုးတွေဆိုရင်ကျမအလွယ်တကူနားလည်ပါတယ်အရင်ကသင်ချာကိုမကြိုက်ပေမဲ့အခုတော့သဘောကျသွားပါပြီ
ဒီအစီအစဉ်ဟာကျောင်းသားတွေအတွက်အရေးကြီးတယ်လို့ပဲသူတို့တွေနဲ့အပြန်အလှန်တိုက်ရိုက်ထိတွေ့ဆက်ဆံရတဲ့အသက်66နှစ်အရွယ် Right အတွက်လည်းအထောက်အကူပြုပါတယ
် Definitely it has transformed me I have gained energy from
them တကယ်ကိုပြောင်းလဲသွားပါတယ်သူတို့စီကခွန်အားတွေရပါတယ်ကျောင်းသားတွေနဲ့တွေ့ရခါသူတို့ရဲ့အင်အားတွေကျွန်တော်စီကူးဆက်သွားပြီးကျွန်တော်လည်းပြန်ငယ်သွားတယ်လို့ခံစားရပါတယ
် New Delhi မြို့စေတိတ်ပန်ဌာနကတက်ကြီးရွယ်အထူးကဆရာဝန်ဒေါက်တာပရာရှန်ချာတရာကြီးကတက်ကြီးရွယ်ဦးရေကြားစိတ်ဖိစီးမှုတွေစိတ်ဓာတ်ကျတာတွေတိုးလာတာကိုသတိထားခဲ့မိရက ILC အစီအစဉ်ကိုစတင်လုပ်ကိုင်ခဲ့တာပါAmerican ပြည်ထောင်စု Cleveland နဲ့ Ohio ပြည်နယ်တွေမှာအလားတူလောက်ကိုင်းသားတွေကိုတွေ့မြင်ခဲ့ရပြီးတဲ့နောက်ဒီလိုလှုပ်ဖို့စိတ်ကူးရခဲ့တာဖြစ်ပါတယ်။အိန္ဒိယအဖွဲ့ကဥဆောင်ဥရပြုပြီးတော့လောက်ကိုင်းနေတာပါ။အိန္ဒိယနိုင်ငံမှာတက်ကြီးရွယ်ဦးတွေတိုးလာတာနဲ့အမျှအသက်ကြီးသူတွေအပေါ်ခွဲခြားဆက်ဆံတဲ့သဘောတဘာဝတွေပြောင်းလဲသွားစေဖို့အထူးကုဆရာဝန်ဒေါက်တာချက်တရာကြီးကမြို့မှာနေတာပါ
။ You are aged, you cannot do anything, you just stay at home.You are
အသက်ကြီးပြီဘာမှမလုပ်နိုင်တော့ဘူးအိမ်ထဲမှာပဲနေခင်ဗျားဟာလေးစားစရာကောင်းတဲ့သူတယောက်ဖြစ်ပေမဲ့အသက်ကြီးလာတဲ့အတွက်အရင်ကလိုလုံနိုင်ကိုင်းနိုင်တာဘာမှမရှိတော့ဘူးဆိုတော့လူတွေရဲ့သဘောထားတွေပြောင်းလဲဖို့လိုပါတယ
်ကလေးတွေကြောင်းထွန်းတော့များပြားနေချိန်မှာပဲစည်ရွံ့ပါတဲ့ကြောင်းတွေမှာပင်စင်စားလူကြီးတွေလိုက်ပြီးစတင်ပြတဲ့အစီအစဉ်ကနေလူကြီးတွေအပေါ်ခွဲခြားဆက်ဆံမှုတွေညွှန်နေတော့ဖို့ဒေါက်တာချန်ဒရာကြီးကအကောင်မြင်မျှော်လင့်နေပါတယ
် If you are engaged if you are happy if you are productive
စတင်ကြရေးမှာပါဝင်မယ်ပြောလဲပြောမယ်လုံနိုင်ကိုင်းနိုင်လဲရှိမယ်ဆိုရင်စိတ်ဖိစီးမှုကင်းပါလိမ့်မယ်ဒါကကျွန်တော်တို့ရဲ့ရည်ရွယ်ချက်ပါ
ဒီအစီအစဉ်ကအလုပ်ဖြစ်တာကိုတွေ့ရပါတယ်ဟိန္ဒူဘာသာစကားသင်ကြားပေးတဲ့မိုဟီနီခူမာကိုသူ့ရဲ့ကျောင်းသူကျောင်းသားတွေကအဖွာလို့ခေါ်ပါတယ
် I'm going to get the greetings from the children good morning
ဒါကိုတော့တွေ့အောင်မယ်ခလေးတွေကမင်္ဂလာပါဖွာဖွာလို့နှုတ်ဆက်တဲ့အခါကျမစိတ်တွေလည်းတက်ကြွလန်းဆန်းလာပါတယ်
စာသင်ကျောင်းဟာကလေးတွေအတွက်ပျော်ရွှင်စရာတွေဖြစ်လာတဲ့အတွက်သူတို့လေးတွေကိုစာသင်ပေးတဲ့သူတွေကိုလည်းပြုံးပျော်စေပါတယ်ဒီအစီအစဉ်ကိုအိန္ဒိယနိုင်ငံမြို့တော်ကကျောင်းပေါင်း18ကျောင်းအထိတိုးချဲ့ပြီးတော့သင်ကြားပေးသွားဖို့လည်းစီစဉ်ထားပါတယ်ရှင်
။မှန်တမ်းလောက်ပါရှင်။တနင်္ဂနွေနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုမတ်တင်ငီထက်ကပြောပြပေးပါအောင်ရှင
်။စင်ကာပူမှာကျင်းပဖို့စီစဉ်ထားခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ညနေပိုင်းအင်ဘူရိုအိုဗယ်အော့ဖ်စ်သမ္မတရုံးကမှသတင်းထောက်တွေကိုပြောခဲ့ပါတယ်။ဆွေးနွေးမှုတွေကတိတ်ကိုအဆင်ပြေနေတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။ဇွန်လ12ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်တို့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတိုက်တွန်းခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းပြောဆိုပါတယ်။မနေ့စနေနေ့တုန်းကတောင်မြောက်ခေါင်းဆောင်နှစ်ဦးဒုတိယအကြိမ်တွေ့ဆုံတဲ့အချိန်မှာအခုလိုတိုက်တွန်းထားတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ကျခဲ့တဲ့အသက်26နှစ်အရွယ်ဂျိုရှာဟော့ပြန်လည်လွတ်မြောက်လာခဲ့ပြီးသူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအမေရိကန်သမ္မတအင်ဘူရိုမှာသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်။ဟော့ကိုလည်းတတိကောက်လာတဲ့အကြောင်းသမ္မတထရန့်ကချီးကျူးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံထွေအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရသူတွေတဲက62ဦးကိုမနေ့စနေနေ့တုန်းကငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်ဘင်္ဂလားဒေ့ရှ်ကိုနေရက်စွန်ခါထွက်ပြေးသူတွေသူတို့သဘောဆန္ဒလောက်မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာတာဖြစ်ပြီးဒီလိုဝင်ရောက်လာသူတွေကိုအကြမ်းဖက်မှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးတဲ့နောက်58ဦးကိုပြစ်ဒဏ်လွန်ငင်းခွင့်ပြု4ဦးကိုတော့တရားစွဲဆိုမှုရုတ်သိမ်းခဲ့ပြီးစုစုပေါင်း62ဦးကိုငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်လိုက်တာဖြစ်ပါတယ
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech ဇောညက်ဖြစ်ပါတယ်။ VOA American အတံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.